တင်ကနေ့မှာကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရလိုက်တဲ့ Republican Party ရဲ့သမ္မတလောင်း Donald Trump ကိုဖုန်းခေါ်ပြီးတော့ရွေးကောက်ပွဲအနိုင်ရမှုအတွက်ချီးကျူးခွန်ပြုတဲ့အကြောင်းသမ္မတ Barack Obama ကဗိုလ်ထူးနေမှာပြောကြားလိုက်ပါတယ်။တိုင်းပြည်ရဲ့စီးလုံးညီညွတ်ရေးလှုပ်ဆောင်မဲ့သမ္မတ Trump အစိုးရကိုဝိုင်းဝန်းပြီးတော့ပံ့ပိုးပေးကြဖို့လေသမ္မတ Obama ကတိုက်တွန်းပြောဆိုလိုက်ပါတယ်။အပြည့်အစုံကိုကိုယ်စော်ဝင်းလှိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ။
နိုဝင်ဘာလ10ရက်နေ့အင်္ဂါနေ့မှာကျင်းပတဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရလိုက်တဲ့ Republican Party သမ္မတလောင်း Donald Trump ကိုချီးကျူးဂုဏ်ပြုကြောင်းတယ်လီဖုန်းနဲ့ပြောကြားခဲ့တယ်လို့သမ္မတ Obama ကပြောပါတယ
် I had a chance to talk to President-elect Trump last night about 3:30 in the morning I think it was to congratulate him on winning the election and I had
ညက3နာရီခွဲလောက်ဖြစ်မဲ့ထင်ပါတယ်သမ္မတအဖြစ်ရွေးကောက်တင်ပြောက်ခံရတဲ့ Donald Trump နဲ့ကျွန်တော်စကားပြောခွင့်ရခဲ့ပါတယ်သူရွေးကောက်ပွဲမှာနိုင်တဲ့အတွက်ချီးကျူးဂုဏ်ပြုကြောင်းပြောကြားခဲ့ပါတယ်။ပြီးတော့အောင်မြင်တဲ့အဆိုအအပြောင်းလဲဖြစ်ရတဲ့အတွက်ဆွေးနွေးတိုင်ပင်ကြဖို့အတွက်လည်းသူမနေ့ဖြန်ကြာစပတေးနေ့အင်ဂျီရောကိုလာဖို့ကျွန်တော်ဖိတ်ကြားလိုက်ပါတယ
်။ရွေးကောက်ပွဲကျင်းပပြီးတရချာအကြာကြာစပတေးနေ့မှာရွေးကောက်ခံသမ္မတတစ်ကိုလက်ရှိသမ္မတကဖိတ်ခေါ်ပြီးအာဏာလွှဲပြောင်းရေးကိစ္စတွေအတွက်တိုင်ပင်ဆွေးနွေးကြတဲ့အစဉ်အလာရှိပါတယ်။သူနဲ့သမ္မတအဖြစ်ရွေးကောက်တင်မြှောက်ခံရတဲ့ Donald Trump အကြာတိတာတဲ့မတူကွဲပြားမှုတွေရှိနေတယ်ဆိုတာဟာလျှော့ဝှက်ချက်မဟုတ်ကြောင်းဒါပေမဲ့လွန်ခဲ့တဲ့၈နှစ်တုန်းကသူရွေးကောက်တင်မြှောက်ခံရပြီးတဲ့အချိန်တုန်းကအဲ့ဒီအချိန်မှာယာရုကအနားယူတော့မဲ့တမရဘုတ်အစိုးရအဖွဲ့ကအာဏာလွှဲပြောင်းရေးကိစ္စတွေမှာအကောင်းဆုံးဖြစ်အောင်ကူညီလှုပ်ဆောင်ပေးခဲ့တဲ့တာရကရှိတာနဲ့အညီသူ့လူတွေအနေနဲ့လည်းအခုတက်လာမဲ့အစိုးရအသည့်အတွက်အတတ်နိုင်ဆုံးကူညီကြဖို့ညွှန်ကြားထားကြောင်းတမရဩဘာမားကပြောပါတယ
် So I have instructed my team to follow the example that President Bush's team set 8 years ago and work as hard as we can to make sure that this is a successful transition.
Longer than it don't got some lab Bush so ya a phet luk khae na namuna wo atu yu pi aw myin na ana hlwa pyaung mu tuk khu phit ya le aw ye kauk khan tamara na a phet ko ku nyi lou thong ja bo kinaw a phet ko nyun ja tha ba le. Ba phit lo le so ro kinaw a long ha aku chain ma ye kauk khan tamara ga lou thong mae တိုင်းပြည်စီးလုံးညီညွတ်ရေးလုပ်ငန်းတွေကိုအောင်မြင်အောင်ထောက်ခံအပ်ပေးနေကြပြီဖြစ်ပါတယ်။ငင်းချမ်းစွာအနာလွှဲပြောင်းပြီးခြင်းဟာကျွန်တော်တို့ဒီမိုကရေစီစနစ်ရဲ့မှတ်ချက်တစ်ခုဖြစ်ပါတယ်။အဲဒါလိုဖြစ်မဲ့ဆိုတာကိုလည်းလာမဲ့လအနေငယ်အတွင်းမှာကျွန်တော်တို့တကဘာလုံးကိုပြသရရပါလိမ့်မယ်
။သူ့အနေနဲ့ရွေးကောက်ပွဲမှာရှုံးနိမ်သွားခဲ့တဲ့ Hillary Clinton ကိုလည်းမနေ့ညကစကားပြောခွင့်ရခဲ့တယ်လို့သမ္မတ Obama ကပြောပါတယ်။ Hillary Clinton ဟာသူမဘဝတစ်လျှောက်လုံးအများပြည်သူအကျိုးအတွက်လှုပ်ဆောင်ပေးခဲ့သူဖြစ်ကြောင်းသူမအနေနဲ့သမရကတော့အထက်လွတ်တော်အမတ်နိုင်ငံသားရေးဝန်ကြီးစသဖြင့်ကြီးမားတဲ့တာဝန်တွေကိုခြေပြွန်စွာထမ်းဆောင်ခဲ့တဲ့အတွက်ဂုဏ်ယူကြောင်းလဲသမရဩဘားမားကထည့်သွင်းပြောကြားခဲ့ပါတယ်အခုချိန်မှာရွေးကောက်ပွဲပြီးဆုံးသွားပြီဖြစ်တဲ့အတွက်ဒီမိုကရက်ရဲ့ရီပပ်ဘလစ်ကန်ရဲ့လို့ကိုကိုကိုခံယူမနေကြပဲအမေရိကန်ပြည်ထောင်စုသာပထမဦးစားပေးဖြစ်တယ်ဆိုတာကိုစိတ်နှလုံးသွင်းပြီးတိုင်းပြည်အတွက်အလုပ်လုပ်ကြဖို့သမရဩဘားမားကတိုက်တွန်းပြောကြားခဲ့ပါတယ်မျိုးဆက်စ်လူငယ်တွေအနေနဲ့လဲအခုရွေးကောက်ပွဲမှာရှုံးနေတဲ့အတွက်စိတ်ဓာတ်မကျကြဖို့သမဂ္ဂဥပမာကအားပေးစကားပြောကြားခဲ့ပါတယ
် To the young people who got into politics for the first time and may be disappointed by the results I just want you to know
နိုင်ငံရေးလောကရေးကိုအခုမှပထမဦးဆုံးတင်ဝင်ရောက်လာတဲ့လူငယ်တွေအနေနဲ့လည်းဒီရွေးကောက်ပွဲမှာဆုံနိုင်သွားတဲ့အတွက်စိတ်ကြမကြရဖို့ကျွန်တော်အားပေးလိုပါတယ်ကိုကိုကိုအားပေးနေကြဖို့လိုပါတယ်အဆုံးမြင်ဝါရမျိုးလည်းမရှိကြစေချင်ပါဘူး။နောက်ပြီးတော့ပြောင်းလဲမှုမလုပ်ပြနိုင်ခဲ့ဘူးဆိုတဲ့အတွေ့မျိုးလည်းမဝင်ကြစေချင်ပါဘူး။မနေ့တုန်းကနိုင်ငံခြားရေးဝန်ကြီး Hillary Clinton ပြောခဲ့သလိုပဲအမှန်တရားအတွက်တိုက်ပွဲဝင်ရတာဟာတန်ဖိုးစီပါတယ်
။ရွေးကောက်ပွဲမှာအနိုင်ရလိုက်တဲ့ Republican သမ္မတလောင်း Donald Trump ကလည်းတိုင်းပြည်စည်းလုံးညီညွတ်ရေးအတွက်အလုပ်လုပ်ကြဖို့အောင်ပွဲခံမင်းကွန်းအတွင်ထည့်သွင်းပြောကြားခဲ့ပါတယ
်။ Now it's time for America to bind the wounds of division. Have to get together.To all Republicans and Democrats and Independents across this
The border ယူဆတွေကွဲပြားနေတဲ့ American ပြည်တော်စုရဲ့ဒဏ်ရာတွေကိုကုစားဖို့အချိန်ရောက်ပါပြီ။ကျွန်တော်တို့စီးလုံးညီညွတ်ကြဖို့လိုအပ်ပါတယ်။တိုင်းပြည်အတွင်းမှာရှိတဲ့ Republican တွေ Democrat တွေတတိပုဂ္ဂလတွေအားလုံးအနေနဲ့တစုတစည်းတဲ့အဖြစ်အားလုံးညီညွတ်ကြဖို့အချိန်တန်ကြီးလို့ကျွန်တော်ပြောချင်ပါတယ
်။သမ္မတဒေါ်နယ်ထရမ့်ရဲ့ကြမ်းတက်စာချိန်ဆပွဲကိုတော့2019ခုနှစ်ဇန်နဝါရီလ20ရက်နေ့မှာမြို့တော်ဝါရှင်တန် DC မှာကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ။